မြမလွတ်လပ်ရေးပြီးသူကနဲ့မြမတက်မလို့ရဲ့ဖခင်ဗိုလ်ချုပ်အောင်ဆန်းနဲ့တကွကြာဆုံးသွားတဲ့အာဇာနည်ခေါင်းဆောင်တွေဟာဒီကနေ့မြန်မာနိုင်ငံမှာအစီအစဉ်ရှိရှိနဲ့မိမိပျောက်ကွယ်သွားအောင်လှုပ်ဆောင်ခြင်းခံနေကြပါပြီ။အထူးသဖြင့်ဒီကနေ့မြမတက်မလို့မှာဗိုလ်ချုပ်အောင်ဆန်းကိုဘလို့အခမ်းကဏ္ဍမှာထားရှိနေကြတယ်ဆိုတဲ့အကြောင်းအရာကိုဗမာတက်မလို့ရဲ့ခစ်ဦးခစ်လဲလက်ရှိခစ်တွေကိုဖြတ်တန်းခဲ့တဲ့တက်မလို့အရာရှိဟောင်းတွေနဲ့ကျွန်တော်ဆက်သွယ်ဆွေးနွေးထားပါတယ်။ပထမဦးဆုံးတော့မြမတက်မလို့ကိုစတင်တည်ထောင်သူတဦးဖြစ်တဲ့ရဘော၃ကြိတ်ဝင်အငိမ့်စာဗိုလ်မှူးချုပ်ကျော်စောကိုကျွန်တော်ဆက်သွယ်ခဲ့ပါတယ်။လာမယ့်လပိုင်းအတွင်းအသက်90ပြည့်တော့မယ့်ဗိုလ်ချုပ်ကျော်စောဟာအသက်အရွယ်အရအပြန်အလှန်မဆွေးနွေးနိုင်ပေမဲ့ဗိုလ်ချုပ်အောင်ဆန်းပေါ်သူ့ရဲ့သဘောထားယုံကြည်ချက်နဲ့ထင်မြင်ချက်အာဇာနည်နေ့အပေါ်သူ့ရဲ့အမြင်တွေကိုအတန်ဖိုင်လက်ပေးပို့ထားပါတယ်။ကျွန်တော်တို့အရင်ဆုံးဗိုလ်ချုပ်ကျော်စောပြောဆိုတာကိုနားထောင်ကြအောင်ပါ
။ကျွန်တော်မှာဗိုလ်ချုပ်နဲ့ပတ်သက်လို့ယုံကြည်ချက်တစ်ခုစောစောငယ်ငယ်ရှိနေပါတယ်။အဲ့ဒါကတော့ကိုရုပ်တာမကြဆုံးရင်ဗမာပြည်မှာစစ်အာဏာရှင်စနစ်မပေါ်ပေါက်နိုင်ဘူးပြည်သူတွေလည်းဒီလောက်ဆင်းရဲဒုက္ခရောက်မှာမဟုတ်ဘူးဒါကတော့ကျွန်တော်ယုံကြည်ချက်ပါကိုရုပ်ဟာလူလာရေးကိုလန်ဒန်နဲ့တိုက်ယူဖို့လူတယ်လို့သဘောပေါက်လာတော့တခြားတိုင်းကြီးပြည်ကြီးကောင်းဆောင်များနဲ့စုစည်းပြီးအမတ်တမရောဟိုတီဆောက်ခဲ့တဲ့ဒီပ
ါ1945ခုနှစ်မှာဗမာကာကွယ်ရေးတပ်မတော် BDA ကဂျပန်ကိုတော်လှန်ခဲ့တဲ့ကစပြီးတော်လှန်တိုက်ခိုက်ရမယ့်နေ့မူလသတ်မှတ်တဲ့ April 2ရက်နေ့အစားလုံခြုံရေးအခြေအနေအရမလ29ရက်အဖြစ်ပြောင်းချွေသတ်မှတ်ဖေးဖို့တော်လှန်ရေးစစ်တမ်းကြီးအမှတ်4ရဲ့တိုင်မှုအဲ့ဒီအချိန်ကဘုံမူးကြော်စောတင်ပြခဲ့တာကိုလက်ခံခဲ့တဲ့အထိဗိုလ်ချုပ်အောင်ဆန်းကလည်းဗိုလ်ချုပ်ကြော်စောကိုယုံကြည်အားထားခဲ့ပါတယ်ဗိုလ်ချုပ်အောင်ဆန်းရဲ့ယူသားမှုနိုင်ငံရေးယုံကြည်ချက်နဲ့အရေးအချင်းတွေကိုဗိုလ်ချုပ်ကျော်စောကအခုလိုပြောပါတယ
်ဗိုလ်ချုပ်ရဲ့စိတ်နဲ့စိတ်ဓာတ်ဟာအလွန်ယူသားပြောင်းမှပြီးဒီမိုကရေစီကိုလည်းယုံကြည်သူဖြစ်ပါတယ်အရေးအချင်းအရာလဲတိုင်းပြည်ကိုနဲ့အနည်းငယ်အတွင်းမှာသေယုံသိမ့်သွင်းနိုင်ပြီးဖြစ်ပါတယ်ဒါကြောင့်ဗိုလ်ချုပ်ရဲ့အခြေခံတိုင်းပြည်ပြည်နဲ့အရေးအချင်းတွေကိုယခုခေတ်တမတော်သားများအပါအဝင်ဗမာပြည်သူအားလုံးလေးလာအတူယူစင်ပါလေဒီအတွက်အာဇာနည်နေ့အခမ်းအနားတွေကိုကောင်းကောင်းမွန်မွန်ကျင်းပပြီးလှုံ့ဆော်ပညာပေးသင့်ပါလေ
အာဇာနည်နေ့ဟာဘလောက်အရေးကြီးတယ်ဆိုတဲ့ဗိုလ်ချုပ်ကျော်စောရဲ့ပြောဆိုချက်ကိုကြားခဲ့ရတာပါအဲ့နောက်မှာတော့မြမတက်မတော်ရဲ့ခစ်လေလို့ပြောလို့ရတယ်1960ခုနှစ်မှာ OTS အပတ်စဉ်26ကနေဘူတင်နန်းစင်တက်မတော်အရာရှိဖြစ်လာပြီးတော့အရှိမြောက်ပိုင်းစစ်ဌာနချုပ်မှာစစ်ဦးစီးပထမတန်း G1 အဆင့်ထိတာဝန်ထမ်းဆောင်ခဲ့တဲ့အငိမ့်စာဒုတိယဘူမကြီးအေးမြင့်ကိုလည်းသူတို့ခစ်ကတက်သေးကအာဇာနည်နေ့အကြောင်းသိနိုင်ဖို့ကျွန်တော်ဆက်သွယ်မေးမြန်းခဲ့ပါတယ်
။ဩဘူချုပ်ကတို့တိုင်းပြည်ရဲ့လွတ်လပ်ရေးပြည်သူကဒါရင်မကဘူးလေတို့တက်မတော်ရဲ့ဖခင်ကြီးဆိုတို့ဗိုလ်ချုပ်အောင်ဆန်းရဲ့ကြာဆုံးတော်နေ့အာဇာနည်နေ့မှာတော့တတိုင်းတတိုင်းဟာဝင်းနေရင်ထိမ့်မှတ်နဲ့ဈေးပြခန်းသားတွေပါလုကြတာပေါ့လေနော်နောက်ပြီးတော့တတဲမှာအလားဆွန်ကြွေးတာတို့ဒါတွေတော့လုကြတာပါပဲထုံးတာတော့
ဟုတ်ကဲ့အဲ့ဒီထုံးစံအခုမရှိတော့ဘူးဖြစ်နေအဲ့ဒီထုံးစံမျိုးလည်းမလုအောင်ဆိုတဲ့ညွန်ကြားချက်တွေအမိန့်တွေနဲ့ဖြစ်နေတဲ့အတွက်ကြောင့်အခုကထုံးစံဆိုတာတမရသာကူလူငယ်တွေအတွက်ကြတော့ဒီထုံးစံဆိုတာသူတို့တဲ့တအံ့တော်ကြီးဖြစ်နေတယ
်ကိုလုံးကတော့အာဂန်နီနေ့မှာဘာမလို့ညာမလို့ရဆိုတာတထက်မှာတခါမှအထက်ဌာနချုပ်တည်းကညွန်ကြားပြီးပိတ်ပင်တာမျိုးတခါမှမရှိခဲ့ဘူးကိုတို့ခင်မှာတော့
ဟုတ်ကဲ
့ဒီခင်မှာရှိတာတော့အတော်အံ့ဩဖို့တော့ကောင်းတယ်အဒီကောင်နေသိဖို့ကောင်းတာကဘူဂျိုအောင်ဆန်းတီထောင်ခဲ့တဲ့တမတော်ရှိခဲ့လို့ဒါသူတို့ဒီနေ့ယာဒူးစည်းစိမ်နေရနေကြတာပဲဒါကူမှကျေးစွတ်တဲ့သဘောကြီးရောက်တာပေါ့လေဒီဥစ္စာကတော့
နောက်ထပ်ကျွန်တော်ဆက်သွယ်ခဲ့သူကတော့ဗမာတမတော်ရဲ့ခစ်လေအလွန်1989ခုနှစ်မှာစစ်တပ်ကသူဗိုလ်တင်နဲ့အမှတ်စဉ်20ကနေကြောင်းစင်းခဲ့ပြီးခြေလျင်တပ်မှတာဝန်ထမ်းဆောင်နေရကတမတော်ထောက်လှမ်းရေးညွှန်ကြားရေးမှူးရုံးမှာစီဦးစီးမှုဒုတိယရန်အဖြစ်နဲ့စစ်အစိုးရခေါင်းဆောင်တွေနဲ့နီနီကကတာဝန်ထမ်းဆောင်ဘူးပြီးတော့ဝါရှင်တန် DC မြန်မာတန်ရုံးမှာလဲတပ်မှူးကြီးဖြစ်ခဲ့ဘူးတဲ့ဗိုလ်မှူးခေါင်းဦးအောင်လင်းထွတ်ပါ
ကျွန်တော်1992ခုနှစ်မေလမှာကျွန်တော်ဒီစရုံးကိုစရောက်ပါတယ်1992ခုနှစ်ဧပြီလမှာဘူဂျိုကြီးတန်းရွှေစပြီးတော့မှအာဏာရယူပါတယ်ဆိုတော့ကျွန်တော်တို့စရောက်ချင်းပဲပေါ့လေနံပါတ်1ကသူတက်လာတဲ့အချိန်ကစပြီးတော့မှအမိန်ပေးတာပေါ့လေအဲ့ဒါတော့တပ်တွင်းအမိန်ကိုတိုင်းငံလုံးကိုအမိန်ပေးတာကတော့ဒီဓာတ်ပုံကိစ္စပေါ့လေရင်းတော့ကဒီဘူဂျိုမူကြီးစောမောင်လက်ထက်တုန်းကဒီဘူဂျိုအောင်ဆန်းနဲ့ဘူဂျိုနေဝင်းပုံနှစ်ပုံရဲ့အောက်မှာဘူဂျိုကြီးစောမောင်ရဲ့ပုံထားပါတယ်ခင်ဗျဟုတ
်ကဲ့
ဘူဂျိုကြီးတန်းရွှေတက်လာတဲ့အချိန်ကစပြီးတော့မှဘူဂျိုအောင်ဆန်းပုံလည်းမမြင်ချင်ဘူးဘူဂျိုနေဝင်းပုံလည်းမမြင်ချင်ဘူးငါပုံတပုံတည်းပဲချိတ်ရမယ်ဒီစီဝေးခမ်းမတွေနိုင်ငံတော်အခမ်းအနားတွေမှာသူ့ပုံတပုံတွေကလွဲလို့ဘယ်ပုံမှမချိတ်ရဘူးဆိုပြီးတော့မှညွှန်ကြားခဲ့ပါတယ
်နှုတ်မိတ်လားစာနေလားခင်ဗျ
စာနေတော့မဟုတ်ပါဘူးခင်ဗျဟိုနှုတ်မိတ်ပါပဲဒါကြောင့်မို့လို့လေကျွန်တော်တို့ယုံနေမှာကျွန်တော်တန်ယုံနေမှာကြံကြည့်တဲ့အခါမှာဘူဂျိုအောင်ဆန်းရဲ့ပုံကဒီကျွန်တော်တို့စတိုးထဲပေါ့လေစတိုးထဲမှာရောက်နေတော့တော့တွေ့ရပါတယ
်ဟုတ်ကဲ့
အဲ့တော့နံပါတ်2ကတော့ကျွန်တော်တို့တမ်းမတော်မှာကျွန်တော်နေ့စဉ်ဒီတန်းစီပြီးတော့မှအလေးပြုတဲ့အခါမှာတန်းစီကွင်းမှာပေါ့လေပုံမှန်ကျွန်တော်တို့အလေးပြုတဲ့အခါတိုင်းမှာရခင်ချင်းကပေါ့လေဒီဘူဂျိုမူကြီးစောမောင်လက်ထက်တီကိုကျွန်တော်တို့ဘူဂျိုအောင်ဆန်းနဲ့တကွာကြာဆုံးနေပြီးတော့ရဲဘော်ပေါင်းဟာအလေးပြုဆိုပြီးတော့မှကျွန်တော်တို့အလေးပြုရပါတယ
်ဟုတ်ကဲ့
ဘူဂျိုမူကြီးတန်းရွှေတက်လာတဲ့နောက်ပိုင်းမှာတော့ဒီဘူဂျိုအောင်ဆန်းဆိုတဲ့ရှေ့ရစကလုံးကိုဖြုတ်ခိုင်းပါတယ်ဒါလည်းနှုတ်မိတ်ပါပဲနောက်ပိုင်းမှာကျွန်တော်တို့ကဒီကြာဆုံးနေပြီးတော့ရဲဘော်ပေါင်းဟာလေးပြုဆိုတဲ့စကားတိုင်းပဲကျွန်တော်တို့ရှေ့ရနေပြီးတော့မှတိုင်ပေးရတာရှိပါတယ
်ဟုတ်ကဲ့အဲ့ဒါတွေကအဲ့လိုဖြစ်ရတာကဘူဂျိုမူကြီးတန်းရွှေကဒေါအောင်ဆန်းစုကြည်ပေါ်မှာသူရဲ့နိုင်ငံကြီးပြိုင်ပွဲတယောက်လို့မလိုလားတဲ့သဘောတစ်ခုတက်တယ်ပဲလား
ကျွန်တော်တို့လူတွေအများကတော့ထင်ကြတယ်ဒါဗိုလ်ချုပ်ကြီးတန်းရွှေကဒေါအောင်ဆန်းစုကြည်ကြောင့်ဗိုလ်ချုပ်အောင်ဆန်းကိုသူတို့မေးမယ်အောင်လုပ်တယ်ဆိုပြီးတော့မှအများထင်ကြပါလိမ့်မယ်တကယ်တော့အဲ့တခုတည်းတော့မဟုတ်ပါဘူးခင်ဗျဒီဗိုလ်ချုပ်ကြီးတန်းရွှေရဲ့ပင်ကိုစိတ်ဓာတ်ကိုကသူ့ကိုယ်သူဒီမြန်မာနိုင်ငံရဲ့ဒီသရုပ်ထနိုင်ငံတော်ကိုထူထောင်တဲ့သူဆိုပြီးတော့မှသူကိုယ်သူခံယူထားတဲ့လူမျိုးဖြစ်ပါတယ်ဒါကြောင့်မလို့လေကျွန်တော်တို့တွေးပါလိမ့်မယ်ဘရင်အောင်ပုံတို့အလောင်းပြားပုံရုပ်ထုတွေပေါ့လေဟိုလျှောက်ပြီးတော့မှထုပြီးတော့မှသူသားလင်းသားစရုပ်တမြောက်မြန်မာနိုင်ငံကိုထူထောင်တဲ့သူဆိုပြီးတော့မှဒီဘူဂျိုအောင်ဆန်းကိုပြစ်ပယ်ပြီးတော့မှဘူဂျိုအောင်ဆန်းတဲ့သူဟာပို့ပြီးတော့မှတော်တယ်သူပို့ပြီးတော့လုံနိုင်တယ်ဆိုတဲ့အနေအထားမျိုးဖြစ်ပါတယ
်ဟုတ်ကဲ့ဒါနဲ့ကျွန်တော်တို့တမိုင်းမှာတင်ကြားခဲ့ဘူးတာသူလည်းတင်ကြားခဲ့ဘူးမှာပဲကျွန်တော်ပထမမြန်မာနိုင်ငံတော်ကအနော်ထာဒုတိယမြန်မာနိုင်ငံတော်ကဗရင်နောင်တတိယမြန်မာနိုင်ငံတော်ကအလောင်းပြားနောက်ဗြိတိရှားနဲ့ဂျပန်လက်အောက်ကလွတ်ပြီးလွတ်လပ်ရေးရအောင်လှုပ်ဆောင်ပေးခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းကိုစတုတ္တမြန်မာနိုင်ငံခေတ်တည်မြန်မာနိုင်ငံတော်ကိုထူထောင်ခဲ့တဲ့သူလို့ကျွန်တော်တို့အားလုံးသိနာလည်ခဲ့တယ်။အဲ့တော့အခုစတုတ္တမြန်မာနိုင်ငံတော်ကိုသူထူထောင်တယ်လို့အထင်ရောက်လေအောင်ဘလို့အကြောင်းချက်တွေကသူ့အတွက်စိတ်ဆော်ပေးနေတယ်လို့ယူဆပါလိမ့်မယ
်။ကျွန်တော်တို့ဒီစေဟုံးမှာတာဝန်ထမ်းဆောင်တဲ့အချိန်ကတခုတည်းမှာတော့ကျွန်တော်တို့ဝင်းကြီးတယောက်ကကျွန်တော်ပြန်ပြောခဲ့ဘူးပါလေ
။ဟုတ်ကဲ့
။အဲ့တော့ဒီဘူဂျောအောင်ဆန်းကိုဗိုလ်ချုပ်မူကြီးတန်းရွှေရဲ့အမြင်ပေါ့လေ။ဆိုတော့ဗိုလ်ချုပ်အောင်ဆန်းကိုဘယ်လိုမြင်လဲဆိုတော့ဒီငတိသာဒီငတိဆိုတာဗိုလ်ချုပ်အောင်ဆန်းကိုဆိုလိုတာပါ
။သူအဲ့စကားသုံးသလား
။မှန်ပါတယ်ခင်ဗျ။ငတိဆိုတဲ့စကားသုံးပါတယ
်။ဗိုလ်ချုပ်အောင်ဆန်း
။ဟုတ်ကဲ့ခင်ဗျ။ဒီငတိသာအခုဆက်ရှိနေလို့ရှိရင်အခုငါလှုပ်နေသလားပေါ့လေ။သူမလှုပ်နိုင်မှာမဟုတ်ပါဘူးဆိုတော့ဒေသမျိုးပြောခဲ့ဘူးတဲ့ဥစ္စာကိုကျွန်တော်ဒါကတော့ကျွန်တော်တဆင့်ပါလေကျွန်တော်ဝန်ကြီးတယောက်စီကတဆင့်ကျွန်တော်ပြန်ပြီးတော့မှကြားခဲ့ဘူးပါလေခင်ဗျဒီမိုကရေစီကိုဟလားစမ်းကျင်တဲ့ဒီမိုကရေစီစကားမပြောတဲ့ဗိုလ်ချုပ်ကြီးနေဝင်ပင်လျင်ဗိုလ်ချုပ်အောင်ဆန်းကိုပြစ်ပယ်ခဲ့ခြင်းမရှိပါဘူ
းဟုတ်ကဲ့
အဲ့ဒါဗိုလ်ချုပ်နေဝင်လက်ထက်တုန်းကဒါကျွန်တော်တို့ငယ်စဉ်လျှောက်မှာစစ်တပ်မှာရောအရက်ဖက်ရုံးနေမှာရောဒီလိုအာဇာနည်နေမှာနေတိုင်းမှာကျွန်တော်တို့တန်ခါတော်တွေကိုဒါတက်တိုင်းကဆုံးကျွေးပြီးတော့မှအမျှပေးဝေရတဲ့အစဉ်လာကျွန်တော်တို့ရှိခဲ့ဘူးပါတယ်ကျွန်တော်တို့လုတ်ကိုယ်တိုင်လည်းလုတ်ခဲ့ဘူးပါတယ
်ဟုတ်ကဲ့
ဒါကနေ့ခေတ်ကနေ့ခါပေါ့လေဒါဗိုလ်ချုပ်ကြီးတန်းရွှေတက်လာပြီးတဲ့ကိုကအဲ့ဒါတွေကကျွန်တော်တို့မလုတ်ရဘူးဆိုတဲ့နှုတ်မိန်ရအလိုလိုပျောက်သွားတယ်ဖြစ်ပါတယ်ခင်ဗျာ
ဗိုလ်ချုပ်အောင်ဆန်းဓာတ်ပုံတွေကိုပစ္စည်းအဟောင်းတွေပစ်ထားတဲ့စတူဂန်တွေထဲမှာတွေ့ရလို့နောက်ထပ်စိတ်မကောင်းဖြစ်ခဲ့ရသူတဦးကတော့1992တွင်မှာစစ်တပ်ကသူဗိုလ်တင်တန်းတက်ခဲ့ပြီးတော့မကြာသေးခင်နှစ်အနည်းငယ်ကမှတပ်မတော်ကထွက်ခွာလာခဲ့သူလူငယ်အရာရှိဟောင်းတဦးပါသူဟာအာဇာနည်ဗိမာန်ကိုလည်းနှစ်စဉ်သွားရောက်အလေးပြုလက်ရှိပြီးတော့သူ့ရဲ့ခံစားချက်နဲ့နိုင်ငံရေးအမြင်တွေကိုလည်းညီတိုးငိမ့်ဆိုတဲ့နာမည်နဲ့မြန်မာဘလော့ဂ်တချို့မှာရေးသားနေပါတယ်သူ့ကိုလည်းကျွန်တော်ဆက်သွယ်ဆွေးနွေးထားပါတယ်ခင်ဗျာ ကျွန်တော်တခြားမြို့ကြီးနဲ့ရငယ်စဉ်ဘွားကလေးကျွန်တော်ကဘုကျောင်းဆန်းရဲ့သုပတိကိုသီလစာဖတ်ရှုအားကြတယ်လို့တခြားဝင်နေတာပါ။အဲ့တော့တခြားတော့သူတွေကလည်းဘုကျောင်းဆန်းရဲ့ဘတ်တယ်လို့တင်မြောင်းလုံနေတာတို့ပြောတာစိတ်မကောင်းဘူးဗျ။အဲ့ဘယ်လိုများတွေ့ရလဲခင်ဗျာ။လက်တွေ့နမူနာတစ်ခုပြောပြပေးပါဒီဘုကျောင်းဆန်းရဲ့ခန်းကဏ္ဍကိုတင်မြောင်းအောင်ဟလာဒီလုံနေတဲ့လက်တွေ့ကြုံခဲ့ ဒီလိုမျိုးကြီးတဲ့မှာအစ်တူဟောင်းအစီအဟောင်းမျိုးပုံညာဘုကျောင်းဆန်ပုံတွေ့ရတဲ့နေရာထားပဲဆင်းလို့ဖြစ်တာပဲ။မနေ့ကဒါတွေကတကယ်အထင်ကြီးအဆောက်အဦကြီးလိုမြန်မာမှာတကယ်တမ်းချိဆွဲထားတဲ့နေကျွန်တော်ခေါင်းဆောင်ပုံကိုအစီအဟောင်းမျိုးပုံထဲမှာလူတက်ချတဲ့ဆီရတဲ့ခါကျွန်တော်စခံထားတာပေါ့။ဟောဒီနေ့ရှင်တဲ့ဒီမှာလည်းစိတ်ကွင်မရှိတော့ဘူးလေ။ဟုတ်ကဲ့။ဒီမှာလည်းမရှိ
ဒါဆိုဘိုးကြောင့်ဆန်းပုံတဘုံမှာဘယ်မှာမှချိတ်ဆွဲထားတာမရှိတော့လောက်ခင်ဗျမရှိဘူးဗျမရှိဘူးဗျအောင်ဆန်းခမ်းမှဆိုတဲ့ဟိုအောင်ဆန်းခမ်းမှဆိုတဲ့စိုင်းပုတ်တော်မှာယူရင်းပြီးပြီးတော့ဟိုရင်းကြီးတဲ့စုပ်ပြနေပြီအဲ့ဒါလေးထားမထားဆိုတာဒါကိုကြည့်နေတယ်ကြေးရုပ်တော်မှာဟိုတူးဖယ်မရလို့ဖြစ်ပါလိမ့်မယ်သူတို့ရှိမရှိမသိဘူးကျွန်တော်တို့ကတော့ဒီလိုရှိသေးတယ်ကျွန်တော
န်သွားပြီးတော့နှစ်စဉ်နှစ်တိုင်းအလေးပြုရလို့ကျွန်တော်တို့သိရပါတယ်
ဒီကတော့စားတဲ့မြေဆက်ဒါဂုံယူလေးစားစံထားအပ်တဲ့ကျွန်တော်တို့ရဲ့ဖခင်ကြီးရဲ့တမိုင်းကမမေ့ကြောက်ဖြစ်နေတာရယ်နော်သူ့ရဲ့စိတ်သက်တွေသူ့ရဲ့ဖြစ်ဆန်းပြီးတော့ဖြစ်ဖြစ်ခြင်းနဲ့စီရနာတွေကျွန်တော်တို့လက်ဆက်မျိုးဆက်တွေလက်ဆင့်ကမ်းရယူနိုင်တဲ့အစီအလာတွေပေါ်အောင်နောက်ပြီးတော့ဟာအထိတ်မှဆိုတော့ဖြစ်စဉ်တိုင်းအခါမပြတ်လုပ်ပြင်မယ်လေကျွန်တော်ကစားထဲမှာတော့တခါမှမရောက်ဘူးပါဘူးအာဂါနီကုန်းကိုအခေါက်မှလည်းဟိုရန်ကုန်ဆိုရဲကျွန်တော်တို့မလာနိုင်ဘူးလေအခုကျွန်တော်မနစ်ကအာဂါနီကုန်းကိုကျွန်တော်ကအလေးပြုတယ်ဆက်ကျွန်တော်လက်ဆက်မှာသွားမှာပါဘလို့နည်းနဲ့ဖြစ်စေသွားမှာပါသွားအလေးပြုပါမယ်ဖြစ်အောင်ပြုပါမယ်ဘလောက်ပဲတားဆီးကန့်တတ်ပါသေးတယ
်ညီမလွတ်လပ်ရေးပြည်သူ့ကနဲ့ညီမတမတော်ရဲ့ဖခင်ဗိုလ်ချုပ်အောင်ဆန်းကိုဒီကနေ့ညီမတမတော်ထဲမှာဘလူပင်သေးသိမ့်မေးမိန်အောင်အစီအစဉ်ရှိရှိစနေတကြလှုပ်ဆောင်နေပေမဲ့လည်းညီတိုးငိမ့်လိုလူငယ်တက်မတော်သားတွေမြမတက်မတော်ရဲမှာအများအပြားရှိနေသေးကြောင်းတင်ပြရင်းနဲ့ဒီသတင်းပတ်ရဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းကိုဒီမှာနေမယ်ရန်နာခွင့်ပြုပါခင်ဗျာကျွန်တော်ရော်နီငိမ့်ပါ